ရခိုင်နောက်ပိုင်းမှာ2016နဲ့2018ခုနှစ်အတွင်းဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားမျိုးအထိမြင်ရတာမို့ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းလူနည်းစုလူမျိုးအရက်သားတွေအပေါ်မှာမြန်မာစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာတွေဖြစ်နေတယ်လို့ကုလလူ့အခွင့်အရေးကိုယ်စားလှယ်မစ်ရန်ဟီလီကဒီကနေ့တနင်္လာနေ့လူ့အခွင့်အရေးကောင်စီမှာပြောဆိုသွားပါတယ်။ NLD အစိုးရလက်ထက်နှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခွင့်အရေးတွေရော့ပါအားနဲ့လာသလိုဥပဒေနဲ့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းထိထိရောက်ရောက်မလုပ်နိုင်ခဲ့ဘူးလို့မစ်ရန်ဟီလီကဝေဖန်သွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေးလာစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့တာဝန်ရှိသူတွေကလည်းသူတို့တွေ့ရှိချက်တွေကိုလူ့အခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မြန်မာဆိုရအနေနဲ့ကတော့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့ကိုရောမစ်ရန်ဟီလီကိုပါမြန်မာနိုင်ငံထဲဝင်ခွင့်မပြုခဲ့ပါဘူး။ဝါရှင်တန်ဒီစီကမြန်မာတမ္မတ်ကြီးဦးအောင်လင်းကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့အထောက်အထားပြန့်နှံ့ရင်သူတို့အနေနဲ့ကင်တွယ်ဖြည့်ရှင်းဖို့အဆင်နဲ့ရှိတယ်လို့ VOE ကပြောပါတယ်။မြန်မာလူ့ချုပ်ရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့ ICC ပြစ်မှုဆိုင်ရာနိုင်ငံတကာတရားရုံးအနေနဲ့အရေးယူကင်တွယ်နိုင်ဖို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကလည်းတိုက်တွန်းထားတာပါ။နိုင်ငံတကာကဆွဆွဲနေတယ်လို့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှု ethnic cleansing လူမျိုးနွယ်လိုက်ရှင်းလင်းဖယ်ရှားမှုတွေဟာအစိုးရရဲ့မူဝါဒမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတော့တုံ့ပြန်ထားပါတယ်ရှင်